ခင်ပြုထွေးအမေရိကန်နိုင်ငံရေးမှာအရေးကြီးကိစ္စတစ်ခုဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုပြုပြင်ပြောင်းလဲရေးဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်တယ်လို့တရားလွှတ်တော်ချုပ်ကပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုပေးလိုက်တယ်ခင်ဗ
ျ။ဟုတ်ပါတယ်။တရားလွှတ်တော်ချုပ်တရားသူကြီး၉ဦးထဲမှာ၆ခန့်မဲ၄မဲကန့်ကွက်မဲ၄မဲနဲ့ရှိနေရာကနေတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကိုယ်တိုင်ကမဲပေးပြီးထောက်ခံလိုက်လို့၅မဲ၄မဲနဲ့သမ္မတဥဘာမာရဲ့တမိုင်းဝင်ဥပဒေကြီးတည်မြဲဖို့ဖြစ်သွားတာပေါ့။အမေရိကန်ပြည်ထောင်စုမှာလူတိုင်းလူတိုင်းကျန်းမာရေးစောင့်ရှောက်မှုနဲ့ကျန်းမာရေးအာမခံရှိစေရမယ်ဆိုတဲ့သူ့ရဲ့ကြွေးကြော်သံအတိုင်းဖြစ်လာတော့မယ်ဆိုတဲ့သဘောဆိုရင်တော့ကောင်းပါရဲ့
အဲ့ဒါကြောင့်ပဲသမ္မတဥဘာမာကဒီကိစ္စမှာနိုင်ငံရေးအရာအနိုင်ရှုံးမတွေ့ပဲပြည်သူတွေအားလုံးအကျိုးဆိုတာကြီးကြပါလို့ဆိုတာပေါ့
I know there will be a lot of discussion today about the politics of all this about who won and who lost that's how these things tend to be viewed here in Washington.But that discussion completely misses the point. Whatever the politics.
ဒီကိစ္စနဲ့ပတ်သက်ပြီးဘယ်ဘက်ကနိုင်တယ်ဘယ်ဘက်ကရှုံးတယ်စသဖြင့်နိုင်ငံရေးအရာညင်းကြခုံကြအောင်မယ်ဆိုတာသိပါတယ်။ဒါဟာဝါရှင်တန်မှာဖြစ်နေကြကိစ္စတစ်ခုပါ။ဒါပေမဲ့လည်းအဲ့ဒီလိုပဲညင်းနေကြမယ်ဆိုရင်တော့အဓိကအရေးကြီးဆုံးဖြစ်တဲ့ဒါဟာတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအားလုံးအတွက်အောင်ပွဲဖြစ်ပါတယ်ဆိုတဲ့အချက်ကိုလွတ်သွားကြပါလိမ့်မယ်။လူမှုကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေဟာဒီဥပဒေကြောင့်ပိုပြီးကောင်းမွန်လာပါလိမ့်မယ်။ဒါကိုလေတရားလွှတ်တော်ချုပ်ကအတီးပြုတ်ပေးလိုက်ပါပြီလို့သမ္မတဥဘာမာကပြောသွားတာပါသူအနေနဲ့ကတော့သမ္မတပထမသက်တမ်းမှာကြိုးစားပန်းစားတင်ယူခဲ့ရတဲ့စီမံချက်ကြီးတခုအောင်မြင်သွားသလိုသမ္မတဒုတိယသက်တမ်းပြန်ပြီးအရွေးခံရဖို့အထောက်အကူဖြစ်လာမယ့်သဘောတော်ရှိပါတယ
်ဒီကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများပြုပြင်ပြောင်းလဲရေးဥပဒေဟာ2010ခုနှစ်ကတည်းကအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဥရီအဖြစ်အတီးပြုပြဋ္ဌာန်းထားပြီးဖြစ်ရတဲ့အခုလောက်ထိငင်းခုန်တွေဖြစ်နေရဆဲဆိုတာတော့အံ့ဩစရာပါပဲ
မအံ့ဩနဲ့မခင်ပြူတွေဒီဥရီရတက်ရောက်မှုတွေရှိလာမှာကတိတ်ကြဲပြန့်လွန်းတော့လက်မခံကျင်တဲ့သူတွေကလည်းလွယ်လွယ်နဲ့လက်မခံကျင်ကြဘူးခင်ဗျကျန်းမာရေးလုပ်ငန်းနဲ့လူပုဂ္ဂိုလ်တွေအာမခံကုမ္ပဏီကြီးတွေလုပ်ငန်းရှင်တွေအလုပ်သမားတွေအားလုံးအတွက်သက်ဆိုင်နေတဲ့ပြဿနာဆိုတော့အစိုးရကဥရီအဖြစ်ပြဋ္ဌာန်းလိုက်ပေမဲ့ဒီကိစ္စကိုတရားလွှတ်တော်အထိတက်ပြီးကန့်ကွက်ခဲ့ကြရတာပဲ
အထူးသဖြင့် Republican Party ဝင်တွေဘက်ကထောက်ပြတာကတော့လူတိုင်းလူတိုင်းကျန်းမာရေးအာမခံရှိရမယ်ဝယ်ထားကြရမယ်ကျန်းမာရေးအာမခံမရှိရင်တန်ရိုက်ခံရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်ဟာအခြေခံဥပဒေမှာပါတဲ့လူပုဂ္ဂိုလ်တဦးချင်းစီရဲ့လွတ်လပ်ခွင့်ကိုထိပါစေတယ်လို့ဆိုခဲ့တယ်မဟုတ်လားအဲ့ဒါနဲ့ပတ်သက်လို့တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုရှင်းပြပါဦ
းဟုတ်ကဲ့အကြမ်းမင်းအဖြစ်ပြောရရင်တော့ကျန်းမာရေးအာမခံမရှိရင်ဒဏ်ငွေဆောင်ရမယ်ဆိုတာကိုဒဏ်ရိုက်တဲ့သဘောမဟုတ်ပဲကျမ်းမာရေးအခွန်ကောက်တဲ့သဘောဖြစ်တယ်လို့ယူဆမယ်ဆိုရင်ဒါဟာအခြေခံဥပဒေပြဋ္ဌာန်းချက်အရဖက်ဒရယ်ပြည်ထောင်စုအစိုးရတရက်အနေနဲ့လူမှုအပေါ်မှာတင့်တော်တဲ့အခွန်ကောက်ယူခွင့်ရှိရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီဖြစ်တဲ့အတွက်ဒီဥပဒေဟာပြဿနာမရှိပါဘူးလို့တရားလွှတ်တော်ချုပ်ကဆုံးဖြတ်လိုက်တာပါအမေရိကန်ပြည်ထောင်စုမှာလောလောဆယ်မှာလူပေါင်းတန်း90လောက်ကျမ်းမာရေးအာမခံမရှိကြပါဘူးသမ္မတဥဘာမာရဲ့ဒီဥပဒေအရအလုပ်ရှိတဲ့သူဝင်ငွေရှိတဲ့သူတွေအနေနဲ့ကျမ်းမာရေးအာမခံကိုမဝယ်မဖြစ်ဝယ်ကြရပါမယ်အလုံးရှင်တွေဘက်ကလည်းထောက်ပံ့ထဲဝယ်မှုတွေလုပ်ကြရပါမယ်။ကြံတဲ့အလုံးမရှိတဲ့သူအသက်ကြီးသူတွေအတွက်ကတော့ Medicare Medicaid လို့ခေါ်တဲ့လူမှုဖူလုံရေးကျန်းမာရေးအာမခံစနစ်နဲ့စောင့်ရှောက်မှုပေးသွားမယ်လို့ဆိုပါရတယ်။အဲဒီမှာလောက်ခလာစားနေတဲ့သူတွေနဲ့အလုံးသမားတွေကိုကျန်းမာရေးအာမခံအတွက်ထောက်ပံ့ပေးရမယ်။အသေးစားလုပ်ငန်းရှင်တွေအတွက်အခက်အခဲတွေတော့ဖြစ်စီတာပေါ့။ဒါကြောင့်ပဲ American ပြည်နယ်ပေါင်း26ခုကဒီဥပဒေကိုကန့်ကွက်ခဲ့ကြတာပါ။
ဘာပဲပြောပြောအခုတရားလွှတ်တော်ချုပ်ကအတည်ပြုပေးလိုက်ပြီးဆိုတော့ဒီဥပဒေကဆက်သွားတော့မှာပဲလေအစိုးရကတင်သွင်းတဲ့ဥပဒေကိုကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းခဲ့ပြီးတဲ့အပြင်ဒါဟာအခြေခံဥပဒေနဲ့အညီဖြစ်ပါတယ်လို့လည်းတရားလွှတ်တော်ကဆုံးဖြတ်ခဲ့ပြီမလားတခြားဘာဆက်လုပ်လို့ရတော့မှာလဲ
ဒါဆိုရင်တော့ Republican သမ္မတလောင်းဖြစ်လာတော့မဲ့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ရဲ့ပြောစကားကိုနားထောင်ကြည့်တင်နေခင်ဗျ
As you might imagine I disagree with the Supreme Court's decision and I agree with the dissent What the court did not do on its last day in session, I will do on my first day if elected president of the United States.
အလုံးခံမှန်းကြတဲ့အတိုင်းတရားလွှတ်တော်ချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသဘောမတူပါဘူးလို့ကျွန်တော်ပြောချင်ပါတယ်။တရားလွှတ်တော်ချုပ်အနေနဲ့ဒီနောက်ဆုံးကြားနာမှုမှာမလုပ်ခဲ့တဲ့အလုပ်ကိုကျွန်တော်သမ္မတဖြစ်လာရင်ပထမဆုံးနေ့မှာလုပ်ပြပါမယ်။အဲ့ဒါကတော့ဒီ Obamacare လို့ခေါ်တဲ့ကျန်းမာရေးပြည်ပြည်မှုဥပဒေကြီးကိုဖျက်သိမ်းပစ်ဖို့အရေးပါပဲလို့ Mitt Romney ကပြောသွားတာပါ။အဲ့တော့ Republican နဲ့ Mitt Romney တို့ဘက်ကလည်းသူတို့မကျေနပ်တဲ့ဒီဥပဒေကိုဖျက်သိမ်းဖို့အတွက် Republican Party အာဏာရဖို့ Mitt Romney သမ္မတဖြစ်လာဖို့ပဲအရင်လုပ်ကြရမယ်။အဲ့ဒီနောက်မှာဥပဒေဖျက်သိမ်းရေးကိုဥပဒေအတိုင်းပြန်ပြီးဆောင်ရွက်ကြရမယ်လို့ဆိုတာပါ။
မ လွယ်ပါလားကိုတန်းလွင်ထွန်းကြီးဒါဆိုဒီဥပဒေဟာအသက်ဝင်ဖို့တော့အချိန်ရှိပါမလားသမရရွေးကောက်ပွဲကနိုဝင်ဘာမှာလုပ်မှာဆိုတော့
ငကိုကလေးကလူလူကြားမှာရောနိုင်ငံရေးသမားတွေကြားမှာပါဟိုဘက်ဒီဘက်ပြပြသားသားအပြေမထွက်နိုင်ခဲ့တဲ့တိမ်မွေးနေနေတဲ့ကိစ္စဖြစ်နေတော့အခုလိုအခက်အခဲကြုံရတာမဆန်းပါဘူးလို့ပဲပြောရမှာပါနောက်ဆုံးမှာတော့ဒီကိစ္စမျိုးတွေဟာလူလူရဲ့အဆုံးအဖြတ်ပဲဖြစ်ပါတယ်ဆိုတာကတော့ဒီမိုကရေစီလုံထုံးလုံနည်းတွေအရာပေါ်လွင်နေပါတယ်ခင်ဗျာ